ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့ဘက်ကိုဆန်းနဲ့အစားအသောက်ရိတ်ခါကြောက်တွေတည်ဆောင်တာကိုစစ်ကောင်စီကတားမြစ်ပိတ်ပင်နေတာကြောင့်စစ်ပြေဒုက္ခသည်900ကျော်ရိတ်ခါပြတ်လတ်မှုနဲ့ရင်ဆိုင်နေကြရပါတယ်ပရာဟိတလူသူတွေလည်းမရှိတာကြောင့်မွန်ကိုဘက်ကဒုက္ခသည်တွေအတော်လေးဒုက္ခရောက်နေကြရပါတယ်။ရခိုင်ကလာတဲ့မွန်ကိုစစ်ပြေဒုက္ခသည်တွေရဲ့အခြေအနေကိုတော့ကိုငင်းညံကပြောပြပေးမှာပါခင်ဗျာ
။စစ်ကောင်စီတပ်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ MNDAA တို့အကြား2021ခုနှစ်ဩဂတ်လတည်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာ9ရွာကယာနဲ့ချီတဲ့စစ်ပြေဒုက္ခသည်တွေဟာမွန်ကိုမျိုးကယာယီစစ်ပြေဒုက္ခသည်စခန်း9ခုမှာခိုလုံနေရပါတယ်။မျိုးကန်ကူညီရေးအဖွဲ့တွေဘက်ကအထောက်အပံ့တွေတိတ်မပေးနိုင်တာကြောင့်ရိခါအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့မွန်ဂိုမျိုးရောက်စစ်ပြေးဒုက္ခသည်တို့က VOA ကိုအခုလိုပြောပါဗျာ။တာ
တာကစစ်ပြေးတော်တော်ရှိတယ်ဆိုရှင်တော်ဟိုအရင်ကတော့အဲဟင်းနဲ့ခွာပေးတယ်၊ဆန်းနဲ့ပေးတယ်၊ဒီစာနဲ့ပေးတယ်အခုကတော့လောလောဆယ်ဆန်းနဲ့ပေးထားတယ်။ဆန်းနဲ့ဟိုမဖုံးတဲ့ခါတပေးထားတဲ့ဖုံးသွားပြီအခုဖုံးသွားပြီဟာကိုကြီးကလိုလိုတက်လို့မရှိတော့ဘူးတဲ့ဟာတော်တော်လေးအဲပေးလို့မပေးနိုင်တော့ဘူးတဲ့ဒီလိုဖြစ်နေတယ
်မွန်ဂိုဒေတာတွေကပရာဟိတကူညီသူတွေအထောက်အပံ့မပေးနိုင်တာကြောင့်တခြားဒေတာကကူညီရေးအဖွဲ့အစည်းတွေကိုအကူအညီတောင်းခံနေကြရပါတယ်မွန်ဂိုမျိုးကိုစံတင်မယ်ဆိုရင်စစ်စေးရေးဂိတ်တွေကတားဆီးပိတ်ပင်နေတာကြောင့်စံတွေပို့ဖို့အတော်လေးမလွယ်ဘူးလို့ပြင်ပအကူအညီရေးအဖွဲ့ကတာဝန်ရှိသူတူကပြောပါတယ်
။စံပို့ရဖို့တော်တော်လေးခက်တယ်။အဲ့လိုစံတွေတင်ခွင့်မပေးတာတို့ကပို့လို့ရှိရင်တို့ကစစ်စေးတော့ဟိုဒီလိုတွေ့တယ်ဆိုရင်တို့ကကာရောလူရောစစ်စေးကိုသိမ်းတာဆိုလေ။အဲ့ဒီမွန်ဂိုလန်ကဘုံခွေစစ်စေးဂိတ်လို့ခေါ်တာပေါ့နော်ဘုံခွေစစ်စေးဂိတ်ရှိပြန်ခွင့်မပေးတာဟုတ်အဆန်းအရေးခါ၆ပြီပေါ့နော
်စစ်ကောင်စီတပ်တွေနဲ့ MNDA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကိုကန့်အဖွဲ့တွေစီအရေးခါမရအောင်တားဆီးပိတ်ပင်နေပုံရပါတယ်ကုလသမဂ္ဂကမ္ဘာစားနေရိခါအဖွဲ့ WFP ကပြီးခဲ့တဲ့လကစတင်ပြီးစစ်ပြေးဒုက္ခသည်တွေအတွက်မိသားစုတစ်ခုကိုကျပ်ငွေ8000နဲ့တခြား NGO အဖွဲ့တစ်ခုဖြစ်တဲ့ The Best Shelter အဖွဲ့ကမိသားစုတစ်ခုကိုကျပ်ငွေ3000ကျပ်ထောက်ပံ့ထားတယ်လို့မွန်ဂိုမျိုးကစစ်ပေးရှောင်တွေကိုကူညီနေသူတူကပြောပါတယ်ဒီထောက်ပံ့မှုဟာ6လပိုင်းအထိသာဖြစ်တယ်လို့လည်းပြောပါတယ်လက်ရှိအခြေအနေတွေအရမွန်ဂိုမျိုးကိုပြင်ပဆန်တည်ယူမှုပိတ်ပင်ထားတာနဲ့တရုတ်နိုင်ငံဘက်ကလည်းတင်သွင်းလို့မရတာကြောင့်ဒေသထွက်ဆန်တွေကိုဒေသခံတွေကအဓိကရှာဖွေဝယ်ယူနေရပါတယ်မွန်ဂိုမျိုးပေါ်မှာစစ်ပြေးဒုက္ခတဲ့အခုအချိန်ထိ950ကျော်ရှိနေပြီးဒေသထွက်ဆန်ကလည်းရေရှည်အတွက်လုံလောက်ဖို့ခက်ခဲနိုင်တယ်လို့အကူအညီပေးရေးဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာ